ကဘာဖလားပေါ်လုံးပြန်ဝဲကျင်းပါမယ်ကာတာနိုင်ငံကအားကစားယုံကြည်ရှစ်ခုစလုံးမှာအရက်တီစာရောင်းချခွင့်ပိတ်ပင်လိုက်ပြီလို့ကဘာပေါ်လုံးအဖွဲ့ချုပ်ဖီဘာကတောက်ကြနေမှာအတည်ပြုပြောဆိုပါတယ်ကဘာဖလားပွဲစတင်ကျင်းပါဖို့ရပိုင်းလူမှာပဲအခုလိုကြေညာလိုက်တာပါဖီဘာအဖွဲ့ချုပ်နဲ့ကာတာနိုင်ငံတာဝန်ရှိသူတွေကြားဆွေးနွေးမှုလုပ်ခဲ့ကြပြီးတဲ့နောက်ပေါ်လုံးပွဲအားကစားယုံဝင်တဲ့ဘီယာအရက်ရောင်းချဖို့ငိုပြင်ဆင်ထားတဲ့နေရာတွေကိုဖယ်ရှားဖို့ဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်အားကစားရုံဝင်တဲ့ဗီယာရောင်းချခွင့်ရှိတယ်ဆိုတော့ FIFA အဖွဲ့ချုပ်နဲ့ AB Inbeck အပြောအမူကကုမ္ပဏီကြားငွေသဘောတူညီချက်ဟာလည်းပြက်ပြဲသွားခဲ့ပါတယ်ဘောလုံးပွဲတွေမှာဗီယာရောင်းချခွင့်ရဖို့ American Budweiser ကုမ္ပဏီကဒေါ်လာ85သန်းရင်းနှီးထားခဲ့ရတာပါ Budweiser ကုမ္ပဏီဟာ Belgian အခြေစိုက် AB Inbeck ကုမ္ပဏီရဲ့စီးပွားဘက်ဖြစ်ပါတယ်ကမ္ဘာဖလားပွဲတွေမှာ1986ခုနှစ်ကလေးကအဓိက sponsor ဖြစ်လာခဲ့တဲ့Budweiser ကုမ္ပဏီကတော့ FIFA ရဲ့ဆုံးဖြတ်ချက်ကြောင့်စိတ်ကတိကောက်ဖြစ်ရကြောင်းပြောပါတယ်။အခုဆိုရင်ဘောလုံးအားကစားရုံဝင်ထဲမှာအရက်မပါတဲ့အခြားအဖျော်ယမကာတွေလောက်သာရောင်းချခွင့်ရှိပြီးအခြားအပြင်ဘက်တီးတန့်ဆိုင်တွေမှာတော့အရက်3000တောက်3ခွင့်ရရှိကြမှာဖြစ်ပါတယ်ခင်ဗျာ။